တရင်သားရိုက်တိုင်းမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဆင်ရေးနယ်မြေမှာလုံခြုံရေးအတွက်စိုးရိမ်မှုကြောင့်ဒေသခံတွေလည်းဘေးလွရာကိုထွက်ပြေးနေကြပါတယ်။တရင်သားရိုက်တိုင်းကစီးရေးတင်းမာမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ်မာတင်ပြပေးထားပါတယ်ခင်ဗျာ။
တနင်္လာရီတိုင်းလောင်းလုံမြို့နယ်မှာပြီးခဲ့တဲ့သတင်းဘက်ကစပြီးတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နေနေရှင်းလင်းရေးစစ်ဆင်ရေးအတွက်နေအိမ်အနည်းဆုံး3လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ခတ်မှုတွေဖြစ်ပွားခဲ့တဲ့တနင်္လာနေ့မှာလည်းမီးရှို့မှုတွေရှိခဲ့ကြောင်းဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုဒပိတ်ကော်မတီ DDMSC တာဝန်ခံကိုမင်းလွင်ဦးကပြောပါရယ်
ဒီနေ့ဆိုင်နေရနေနေလေဒီတိုးလာရင်ဝင်ချင်းလုံးမှာလမ်းထဲဝင်ပြီးတော့ရေဘော်ဆူနာမီအေကိုမီးရှို့လိုက်တယ်ဗျ။ရေဘော်ဆူနာမီအေကဒီ2024ဟိုနှစ်ဆန်းပဲပေါ့ဗျာ။အဲ့မှာစစ်ကြောင်းဝင်လို့ကလည်းပဲတစ်ခါမုန်နှောက်ရှောက်ဖွေခံရတာရှိတယ်။ဒေါ်လာကြီးဟိုစောပိုက်ကလေးကလည်းပဲတစ်ခါရှောက်ဖွေခံရတာရှိတယ်။အဲ့တော့နှစ်ချီဝင်ရောက်ရှောက်ဖွေခံရရတာမျိုးရှိတယ်ဗျ။အဲ့လမ်းထဲဝင်ပြီးတော့အေတဲကိုပဲသူတို့ကယူပြီးရှုပ်သွားတာ။အဲ့နေ့လယ်မှာသူတို့ယာယီစခန်းချထားတဲ့နေရာနေပြီးတော့20လောက်ပြင်ကိုထွက်လာတဲ့ချိန်မှာလည်းပဲကျန်တဲ့အေးဒီဘာဒီချက်စီတာမျိုးတွေမရှိဘူးညာဝင်ရောက်ရှာဖွေတာမျိုးတွေလည်းမရှိဘူးအေးမီးရှို့ပြီးတော့သူတို့ပြန်ဝင်သွားတယ်သူတို့ယာယီစခန်းချလာတဲ့နေရာကိုပေါ့ဗျာတက်တမဲ့သူတို့ထွက်လာပြီးတော့ရှုပ်သွားတယ်ဆိုတဲ့ခါကျတော့တတင်းတိတိကျကျနဲ့သူတို့ဒီလိုလာရှုပ်သွားတယ်လို့ကျွန်တော်တို့ကနည်းတယ်ဟုတ်ကဲ့
ရဲဘော်ဆူနာမီဟာဒဝဲ LGBT community ရဲ့ကိုယ်စားလှယ်အနေနဲ့ဒဝဲ debate committee မှာပါဝင်နေပြီးတော့တော်လှန်ရေးတာဝန်တွေကိုဆောင်ရွက်နေသူတဦးဖြစ်တယ်လို့လည်းပြောပါတယ်အာနာသိန်းစိန်ကစပြီးတော့အခုနှစ်ဆန်းပိုင်းအထိနေအိမ်ဝင်ရောက်ရှာဖွေခံထားရပြီးတော့အခုဒီချိန်မှာတော့အိမ်မီးရှို့ခံလိုက်ရတာလို့ပြောပါတယ်
။ဒီဝါဒီမှာရှိတဲ့ဒေသခံတွေကကြတော့ဒီမိုးရင်းဆိုတဲ့ခါကြတော့ဗျာဒီလဲလဲပြေလို့မရဟိုတော်တယ်လဲပြေလို့မရဆိုတဲ့ခါကြတော့စစ်ကြောင်းဝင်လာတယ်ဆိုလို့ရှိရင်အကူလို့ထွက်ပြေးရတယ်။အဲစစ်ကြောင်းကအဲ့ဒီဘာကိုကျော်သွားပြီဆိုလို့ရှိရင်ရွာထဲကိုပြန်ဝင်ရတယ်။အဲ့လိုချိန်တွေပေါ့ဗျာ။အခုကတော့စင်ကြောင်းကတော့ဒီမနေ့ပဲသူတို့ငင်းမုံကနေပြီးဖက်သွားတယ်။ဒီမနေ့ညကတော့သူငင်းမုံမှာဟိုစီရီစခန်းချပြီးတော့ဒီလိုရွာထဲမှာဝင်ရောင်းရရှောက်ဖွေမှုနှောက်တာမျိုးတွေဟိုလှုပ်သေးတယ်။ဟိုမျိုးအောက်ဘက်မှာရှိတဲ့ဒေသခံဟိုရသားပြည်သူတွေကြတော့ကိုယ်ယူပါကိုပြန်ရောက်နေရတာမျိုးတွေရှိတယ်ဗျ။
စစ်ကောင်စီစစ်ကြောင်းရွာထဲဝင်လာချိန်မှာဘေးလွတ်ရာစီထွက်ပြေးတိမ်းရှောင်ရင်းအိမ်ပြန်နိုင်သူတွေရှိသလိုတချို့ကတော့ယာယီစစ်ရှောင်ရင်းအခုအချိန်ထိနေအိမ်မပြန်နိုင်ကြသေးပါဘူး။တနင်္လာရီမြို့နယ်တဲကိုစစ်ရှောင်းတွေထတ်တိုးရောက်လာတယ်လို့စစ်ရှောင်းကူညီသူတူကပြောပါတယ်
။ကျောစုမြို့နယ်ပြီးတော့တနင်္လာရီမြို့နယ်ချပြီးတော့ဒါဆက်ကစနေပြီးတော့စစ်ကြောင်းထုံးနေတဲ့ဟာတွေတော့ရှိတယ်ခင်ဗျာ။ပြန်လည်တိုက်ပွဲဖြစ်တဲ့ဟာတွေလည်းရှိတယ်ခင်ဗျာ။ထတ်တူပြီးရောက်တဲ့ဟာတွေတော့ရှိတယ်ခင်ဗျာ။အဲဒါလည်းရှိတော့တနင်္လာရီမြို့နယ်ထဲကိုဒါထပ်ပြီးတော့စစ်ဆောင်တွေလည်းထပ်ဝင်လာတယ်
။တနင်္လာရီတိုင်းမှာပြီးခဲ့တဲ့ဇွန်လကနေရက်ဆက်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ရသူ 9,100 ကျော်အထိရှိခဲ့တယ်လို့တနင်္လာရီတိုင်းကအဖြစ်ပြက်တွေကိုမှတ်တမ်းယူနေတဲ့ FE5 တနင်္လာရီကဖော်ပြထားပါတယ်ဆန္ဒတိမ်းထားတဲ့3နှစ်ကျော်ကာလအတွင်းမှာစစ်ကောင်စီရဲ့လက်အောက်ခံအဖွဲ့တွေရဲ့မီးရှို့ဖျက်ဆီးမှုကြောင့်အရက်သားနေအိမ်ပေါင်း 9,500 ကျော်ဖျက်ဆီးဆုံးရှုံးခဲ့တယ်လို့ Data for Myanmar ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုနှစ်ဇွန်လထဲမှာမန္တလေးစကိုင်းတနင်္သာရီချင်းတဲ့မကွေးတိုင်းအတွင်းကအရက်သားနေအိမ်1,109လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။တနင်္သာရီတိုင်းအတွင်းထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသလိုစစ်ကောင်စီကလည်းစစ်စင်ရေးနဲ့ပတ်သက်လို့လက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။